ရခိုင်ပြည်နယ်တန်တွဲခွားနဲ့မောင်တော်မြို့နယ်တွေမှာစစ်ကောင်စီတပ်နဲ့အာရခတပ်တော် AA တပ်တို့ကြားမှာတိုက်ပွဲတွေကတစ်နေ့ထက်တစ်နေ့ပိုပြီးတော့မှပြင်းထန်လာနေတယ်လို့ AA ကပြောပါတယ်။မောင်တော်ဘက်မှာတော့ဓာတ်ရုအစိမ့်ဝေးပါတဲ့ဘုံတွေကိုဒီအပိုင်းမှာစစ်ကောင်စီဘက်ကအုံပြူတိုက်ခိုက်နေပါတယ်လို့ AA ဘက်ကဆွဆွဲပြောဆိုပါတယ်။ရခိုင်စီရေးပြည်ပခနောက်ဆုံးအခြေအနေရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့ကိုရန်နိုင်ကတင်ပြပေးထားပါတယ်။
ရခိုင်ပြည်နယ်တောင်ပိုင်းကတန်တွဲမြို့နယ်နဲ့ခွားမြို့နယ်တွေမှာစစ်ကောင်စီနဲ့အာရခတပ်တော် AA ကြားတိုက်ပွဲတွေဟာတစ်နေ့ထက်တစ်နေ့ပိုပြင်းထန်လာနေသလိုနှစ်ဖက်အကြမ်းဆုံးတွေများနေပါတယ်။တန်တွဲမြို့နယ်မှာတော့စစ်ကောင်စီရဲ့တခုတည်းသောလက်ကျန်တပ်စခန်းဖြစ်တဲ့မောင်ရွှေလေးရေတပ်စခန်းကို AA ဘက်ကအပြင်းထန်ထိုးစစ်ဆင်နေတဲ့ဖြစ်သလိုစစ်ကောင်စီဘက်ကလည်းရေတပ်လေတပ်တွေကိုအသုံးပြုပြီးတော့အပြင်းထန်ခုခံနေတယ်လို့အေးပြောခွင့်ရခိုင်သူခါက view ကိုပြောပါတယ
်တန်တွင်းမျိုးနေနဲ့ဒီကွမ်းမျိုးနေထေကနေရာတချို့မှာဒီတိုက်ပွဲတွေဆက်လက်ပြီးတော့ပြင်းထန်နေတာရှိတယ်ဗျဟိုတန်တွင်းမျိုးနေထေမှာဒီနောက်ဆုံးကြံတဲ့ဒီမောင်ရွှေလေးနောက်ဒီကွင်းဝိုင်းရေရက်စခန်းတွေတဝိုက်မှာဒီတိုက်ပွဲတွေကတော့ဆက်ပြီးတော့ဟိုပြင်းထန်နေတာရှိတယ်အာဒီကစင်းကလျာနဲ့ဒီထုတ်ခွာထွက်ပြေးနေတဲ့ရန်သူတွေကိုကျွန်တော်တို့ကဒီလိုက်လံပြီးတော့ဒီဖမ်းဆီးနေရတာတွေရှိတယ်ဟိုတချို့ဒီထွက်ပြေးနေတဲ့ရန်သူတွေကလည်းပဲသူတို့ရောက်တဲ့နေရာကနေပြီးတော့ဒါခုခံနေတဲ့ဟာတွေရှိတယ
်ဘောင်းတော်မျိုးနယ်မှာတော့နေရာအများစုကိုအေအေဘက်ကတိမ်းထားနိုင်တယ်ဆိုပေမဲ့မြို့ထဲမှာစစ်ကောင်စီကတရားခံဖြစ်ရဲသားတွေကိုဖမ်းဆီးထားတာကြောင့်အပိသက်တိမ်းနိုင်ဖို့ခက်တွေ့နေတာဖြစ်တယ်လို့ပြောပါတယ်ဒါကြောင့်စစ်ကောင်စီတပ်တွေနဲ့အတူတွဲတိုက်နေတဲ့ရေဂျာလက်နက်ကင်တွေကိုသတိထားကင်တွေရှင်းလင်းနေရတယ်လို့အေဘက်ကပြောပါတယ်။ဒါပြင်ဘင်္ဂလားဒေ့ရှ်ဘက်မှာရှိတဲ့ဒုက္ခသည်စခန်းတွေကိုအသုံးချပြီးလက်နက်အင်အားလူအင်အားဖြစ်တင်းတာတွေလည်းလုပ်နေတယ်လို့လည်းအေပြောခွင့်ရခိုင်သူခါကပြောပါတယ်
။မောင်တို့မျိုးသိန်းတိုက်ပွဲအခုလိုမျိုးဒီကြမ်းကြာနေရတဲ့အဓိကအချက်တွေထဲကဒါတစ်ခုကတော့မွတ်စလင်ဘာသာရေးအစွမ်းရောက်အဖွဲ့အစည်းတွေဖြစ်တဲ့ဒီအာစာတို့ ARA တို့တော့နောက်ပြီးလို့ရှိရင်ဒီ RS တို့ကဒီဘင်္ဂလားဒေ့ရှ်ဘက်ကမှရှိတဲ့ဒီဒုက္ခတွေစခန်းတွေကိုသူတို့ရဲ့ဒီနောက်တန်းဌာနရှုပ်အဖြစ်အသုံးချပြီးတော့မှဒီလူအင်အားဖြစ်တင်တာတွေပြီးလို့ရှိရင်ဒီတခြားဥစ္စာပေါ့နော်ဒီ logistic ထောက်ပံ့တာတွေကိုအဲ့ဒီကနေပြီးတော့တောက်လျှောက်လုပ်နေတဲ့အတွက်ကြောင့်မို့လို့အိုအကြံဖဲစစ်ကောင်စီကသူတို့ဒီအသက်ဆက်နေနိုင်တဲ့သဘောရှိတယ
်စစ်တပ်ဘက်ကမောင်နှံမြို့ပြည်မှာရှိတဲ့နာခခငါးစခန်းဘက်ကိုဆုတ်ခွာသွားကြပြီးအဲ့ဒီတပ်စခန်းကနေလက်နက်ကြီးတွေအပြင်ဓာတ်ရုအစိမ့်ဝေးပါတဲ့ဘုံတွေနဲ့ခုခံတိုက်ခိုက်ခဲ့တယ်လို့ဒီနေ့ညနေပိုင်းအေအေရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ဘယ်လိုစစ်ဆေးပြီးပြောသလဲဆိုတာထုတ်ပြန်ချက်မှာပြောမထားသလို VOA အနေနဲ့သိကြအတိမပြုနိုင်သေးပါဘူးအာရခတက်တော် AA အနေနဲ့တန်တွဲခွားနဲ့မောင်းတော်မျိုးနယ်တွေကိုတိမ့်ပိုက်နိုင်ဖို့အပြင်းထန်တိုက်ခိုက်နေသလိုကြောက်ဖြူတောင်ကုန်းမန်အောင်အန်းစစ်တွေမျိုးနယ်တွေကိုတိမ့်နိုင်ဖို့ဝိုင်းဝန်းပိတ်ဆို့ပြီးတော့စီရေးပြင်ဆင်ထားပါတယ်။အဲ့ဒီပိတ်ဆို့ထားတဲ့မျိုးနယ်တွေကစစ်တွေမျိုးနယ်မှာတော့ဇာဂရင်းနေ့ညနေပိုင်းကမျိုးအပြင်ဘက်ကျေးရွာတွေကိုစစ်ကြောင်းထိုးလာတဲ့စစ်ကောင်စီတပ်ကို AA ဘက်ကကြားချက်တိုက်ခိုက်ခဲ့တာကြောင့်နှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့တာရှိတယ်လို့စီရင်ဒီဆက်သူတူကပြောပါတယ
်အဲ့မင်းညာ20ခွဲနေပေါ့အဲ့ညာနေ3နာရီခွဲ3နာရီခွဲဝန်းကျင်လောက်မှာအဲ့စစ်တွေချင်းမြတ်တန်းကနေပြီးအဲ့ကောင်တွေကမန်းလှတစ်ခိုင်ပေါ်တော့မလောင်အဲ့ရွာဘက်ကိုနေပြီးရင်သူတို့ကစစ်ကြောင်းထိုးလာခဲ့တာစစ်ကြောင်းထိုးလာတော့အဲ့ကျေးရွာကိုမရောက်ခန့်အဲ့အေကနေပြီးရင်သူတို့စစ်ကြောင်းလာတော့ပြီးတော့ကြောက်ပြဲနေပြီးရင်တိတ်တာအဲ့တပွေကတော့နည်းနည်းပြန်ခဲ့တယ်ပြန်ခဲ့ပြီးရင်စက်ကွန်စီဘက်ကအကြဆုံးများသွားတယ်ကောဒါအဲ့တပွေဖြစ်နေတုန်းမှာသူတို့ဒီစစ်တွေမြင်မှာရထားတဲ့ဒီသူတို့ရဲ့တိုက်ခိုက်စိတ်လျံတွေကအဲ့မန်လာပြေရွာဖက်တွေကိုသူတို့ကနေပြီးရင်လက်နေကြီးဖြစ်ကိုယ်တွေပြေးတယ်လေ
မနေ့ကတိုက်ပွဲဖြစ်ပွားခဲ့တဲ့စစ်တွေမြို့နယ်မင်းလာကြေးရွာနဲ့ဆက်ဆက်တဲ့ကြေးရွာတွေကိုစစ်ကောင်စီရဲတပ်ကလက်နက်ကြီးတွေနဲ့အဆက်မပြတ်ပစ်ခတ်နေတာကြောင့်ဒေသခံတွေဘေးလွယကိုထွက်ပြေးနေကြတာလည်းဖြစ်ပါတယ်တခိုင်ပြည်နယ်မှာစစ်ကောင်စီနဲ့အာရခတပ်တော် AA ကြတိုက်ပွဲတွေတောက်လျှောက်ပြင်းထန်နေတာအခုဆိုရင်6လကျော်ရှိလာပြီဖြစ်သလိုရခိုင်မြောက်ပိုင်းကမြို့နယ်၈ခုနဲ့ရခိုင်တောင်ပိုင်းကရမ်းမြမြို့နယ်တို့ကို AA ဘက်ကသိမ်းပိုက်ထိန်းချုပ်ထားပါတယ်ခင်ဗျာ